အဲ့တော့ဒီအစိုးရလက်ထက်ကရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပူနဲ့စီပင်ဝင်ကြီးဦးမင်းအောင်တို့ကိုရေကောက်ပွဲနဲ့ဆိုင်တဲ့ပုံမှန်တစ်ခုနဲ့ထပ်တိုးတရားစစ်ဆေးလိုက်တယ်လို့သူရှင်းနေကပြောပါတယ်။လာမယ့်2024ခုနှစ်ဇန်နဝါရီ9ရက်နေ့မှာအဲ့ဒီအမှုတွေကိုစတင်ကြတာဆက်စပ်သွားမှာဖြစ်ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုမှတ်ခင်ပြုတွေကပြောပြပေးပါရှင်။
အဲ့ဒီဆိုရလက်ထက်ပြည်တော်စုအစိုးရနဲ့ပြည်내တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တာဝန်ရှိသူအတော်များများကိုစစ်ကောင်စီကရွေးကောက်ပွဲဆိုင်ရာပုံမှန်တွေနဲ့ထက်ပြီးတရားစွဲနေပါတယ်။အမှုထက်တိုးပြီးတရားစွဲခံရသူတွေထဲမှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပူနဲ့စီပင်ဝန်ကြီးဟောင်းဦးမေအောင်တို့လည်းပါဝင်ပါတယ်။ရာထူးတာဝန်ယူထားတဲ့အချိန်မှာပြည်내ရွေးကောက်ပွဲမဲမတမာမှုတွေဖြစ ုတ်ထက်ခွင့်နေပြီးတော့မနေ့ကကျွန်တော်တို့ဝယ်ပြောတယ်။ကျွန်တော်တို့ကမနေ့ကကျွန်တော်အာဂတိမှုနဲ့သူတို့ကတွေ့တယ်ကျွန်တော်တို့ကဆရာရင်ဆရာရင်ကအင်းတော့ပြောတာပြန်ပြရရင်မတွေ့ဘူး။ပြီးတော့သူကကျွန်တော်တို့ဒီအာဂတိမှုမတိုက်ခင်ကသူတို့ကဒီလိုဖြစ်ထားရဆိုပြီးတော့ရုံးရှင်းပြေတော့အင်းဒီနေ့အင်းမရအောင်နဲ့မရအောင်။အဲ့ဒီဘုကိုဒီအာဂတိကျွန်တော်တို့ဇန်နဝါရီ9ရက်နေ့ကိုရှင်းတယ်လို့ပြောပါတယ်။ဇန်နဝါရီ9ရက်နေ့တော့ရှင်းနေကိုဒီလိုပြင်နေတယ်ဆိုပြီးပြထားတယ်လို့ပြောတယ်။
ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးသူရိန်ထွတ်ကတရက်လိုလှုပ်ပြီးတော့သူတို့နှစ်ဦးကိုတရားစွဲတာဖြစ်ပါတယ်။လက်ရှိမှာဦးညီပူဟာအများပြည်သူတင်းငိမ့်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါဝေးအမှုနဲ့အောက်တိုဘာလ10ရက်နေ့ကထောင်နှစ်နှစ်ချမှတ်ခံထားရတယ်လို့အာဂရိလိုက်စားမှုတိုက်ချက်ရေးဥပဒေပုံမှန်55နဲ့လည်းအမှုတုံးမှုနဲ့တရားစွဲခံထားပါတယ်။ဦးညီပူဆွဲဆိုခံထားရတဲ့အာဂရိအမှုတွေကိုလာမယ့်နှစ်စံပိုင်းမှာအပြည့်အဝအမိန့်ချနိုင်ပွဲရှိတယ်လို့ရှင်းနေကပြောပါတယ
်။အဂတိနဲ့ကြတော့အာဂိယဆံမန်တက်ချေရီဘုမင်္ဂဆံမန်ကစိတ်မျိုးရင်ဆိုင်နေရတယ်။စိတ်မျိုးရင်ဆိုင်နေရတဲ့ဟာမှာကျွန်တော်တို့ကတော့အာဂိယဆံမန်ကတော့ကျွန်တော်တို့တရားလိုဖက်ကိုစစ်ပြီးဟိုစစ်စစ်ခနာရဲ့ဝန်ကြီးကိုစစ်ပြီးဝန်ကြီးရဲ့စစ်ပြီးကိုစစ်နေအဆင်ရောင်းနေပါတယ်။အဂတိကတော့ကျွန်တော်တို့မတ်ရှင်းစင်ဆံပြက်ကိုကိုပိုင်းကြီးကကျွန်တော်တို့ရဲ့ပုံပြတဲ့မတ်ရှင်းစင်အဲဒီတော့ဒါကြောင့်နောက်ဆုံးမှာပြည့်ရဆိုတော့နောက်ဆုံးဆိုရင်ကျွန်တော်တို့ solution ဖြစ်နေပြည့်အမေရှာမျိုးဆိုတော့နောက်ဆုံးတော့ရင်းချဖို့ချင်တော့ကကြာနေတယ်။ဒီအဂတိကဂျနဝါရီကဝင်ရမှာပေါ့ကျွန်တော်တို့ကပြည့်နေဆိုတော့ဖြစ်တာပေါ့
။စီမင်းသားရရေးဝင်ကြီးဟောင်းဖြစ်တဲ့ဦးမင်းအောင်ကတော့အာနာသိမ့်မှုစန့်ကျင်ဆမပြပွဲဦးဆောင်မှုနဲ့ငိမ့်စုစီပုံမှ19တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှ25လို့နဲ့တောင်ကုန်းမြို့နယ်တရားရုံးမှာတရားစွဲခံထားရတာဖြစ်ပြီးတော့အဲ့ဒီအမှုနှစ်ခုအတွက်ထောင်နဲ့နှစ်နှစ်နဲ့နှစ်လစီချမှတ်ခံထားပါတယ်။တခြားတိုင်းနယ်ပြည်နယ်တွေက NLD ဝန်ကြီးချုပ်တချို့ကိုလည်းရွေးကောက်ပွဲကော်မရှင်ကတရားစွဲထားတာရှိပါတယ်။မကွေးတိုင်းကဒေါက်တာအောင်မိုးညိုကိုရွေးကောက်ပွဲဆိုင်ရာဥပဒေချိုးဖောက်မှုအမှုတစ်ခုမန္တလေးတိုင်းကဒေါက်တာစော်မြင့်မောင်ကိုအမှုနှစ်ခုနဲ့ထပ်တူတရားစွဲထားတာရှိပါတယ်။အနာရီအစိုးရရဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခင်ထွေးမြင့်ကိုတော့ဒီဇင်ဘာလ22ရက်ပုတ်ထူးနေ့ကပဲပုံမှန်130ကာဂျီနဲ့ထောင်နဲ့3နှစ်ချမှတ်ခဲ့ပါတယ်။တရားစွဲပြီးသတင်းတစ်ပတ်အထွေမှာပဲထောင်နဲ့ချခဲ့တာပါ။အခုဆိုရင်ဒေါက်တာခင်ထွေးမြင့်ကြာခံနေရတဲ့ပြစ်ဒဏ်စုစုပေါင်းကအနည်း80ရှိပြီဖြစ်ပါတယ်ရှင်။